နိုင်ငံမှာစီအေးပရိပခရီကြအနေကြောင့်နေသူတွေရဲ့အသက်တွေကိုကယ်တင်နိုင်မှုအတွက်ဆန္ဒရှင်တွေအသုံးပြုနေတဲ့လက်နက်စစ်ဆေးမှုကိုရပ်တန့်နိုင်မှုလိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကဗိုလ်ချုပ်နေ့ကတိုက်တွန်းပါတယ်ဆန္ဒရှင်တွေစီလက်နက်စစ်ဆေးမှုကိုရပ်တန့်ခြင်းအပြင်မြန်မာနိုင်ငံမှာအရေးပါတဲ့အပြောင်းအလဲတွေလုပ်နိုင်တယ်လို့ကုလအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကကြေညာချက်ထုတ်ပြန်တာပါအချိန်ထပ်ဖြုံးလို့မရတော့ဘဲပြီးခဲ့တဲ့ရက်သတင်းပတ်အနည်းငယ်အတွင်းမှာတင်မြန်မာနိုင်ငံတဝမ်းမှာလူ2000ခွဲကျော်အိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့သူကဆိုပါတယ်။အာလာဒိတ်စစ်ကောင်စီဘက်ကစစ်ရေးအရေးနှိမ့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အရက်သားတွေကိုတိုက်ခိုက်ပြီးလူသားချင်းစာနာထောက်မှုဆိုင်ရာကယ်ဆယ်ရေးတွေကိုအဟန့်တားဖြစ်စေတဲ့နည်းလမ်းတွေလုပ်နေတယ်လို့လည်းတอมအန်ဒရူးစ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြည်ပကဖြစ်နေတဲ့လက်နက်ကင်ဘက်ပေါင်းစုံကိုလည်းအရက်သားတွေကိုမတိုက်ဖို့စစ်တုံးမှန်းတွေကိုလူသားဆန္ဒဆက်ပြီးစေဝါကုသမှုပေးဆောင်မှုအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့အထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုရပ်တန့်နိုင်မဲ့ DNC ဖျက်ထောက်ဖို့ကိုလည်းသူကတောင်းဆိုထားပါတယ်ခင်ဗျာ။